Welcome to the Voice of America in Burmese.
Mingla shi de mnet khin phit ja ba si shin. American Pirang su Washington DC ga ni 2015 khu ne September la 5 ye sanin ni mnet khin VOA season rue go Myanmar sano chain mnet 6 na yi ga ni 9 na yi thi line meter 30 40 ne 46 ro ga ni dai yai thau lwin pe ni ba si shin.ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထုတ်ချတဲ့သတင်းတွေကတော့ဟန်ဂရီနိုင်ငံမြစ်ထားဘူရာယုံထဲကနေရာနဲ့ချီတဲ့ရွှေပြောင်းချီချနေတိုင်းသူတွေဟာဩစတြေးလျနယ်စပ်ဘက်ကိုဥတီပြီးတော့လမ်းလျှောက်သွားနေကြပါတယ်။ Sorry ဘင်းဆယ်မန်နဲ့အမေရိကန်သမ္မတဘရက်ကိုဘာမာတို့အင်ပီရောမှာတောက်ကြနေကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားတွေရှိနေတော့မယ်လို့ကုလသမဂ္ဂအစိုးရခန်းစာတစ်ခုမှာဖော်ပြထားပါတယ်။ဒီလိုထုတ်ချတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။
ကျွန်တော်အရင်ကတော့ပြောပါတယ်ဒီမဲပေးရတာကကျွန်တော်တို့ရဲ့အားသာချက်တစ်ချက်လိုပဲနေတယ်ဗျာကျွန်တော်တို့ဆန္ဒကိုအလေးစားထားပြည်သူ
အစိုးရကြားခင်မှာအကြောင်းစုံကိုနားဆင်ရပါမယ်ရှင်ဒါနဲ့တစ်ဆက်တည်းပဲရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စလဲလောင်းတချို့ပယ်ချခံရတာနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့မဲဆွဲစည်းရုံးတဲ့အခါမှာဘလို့အကန့်အသတ်တွေနဲ့ကြုံတွေ့နေရပါသလဲတခါလူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့မလေးရှားက14တိမ်းမောက်မှုတွင်လေပေါ်မှာလိုက်ပါလာသူတွေဟာဘယ်ကလာတဲ့လူတွေပါလဲဆိုတာတွေကိုအခုမနက်မှကြားရဖို့ရှိပါတယ်ရှင်ဒါတွေကိုလက်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင
်ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မြစ်ထားဘူဒါယုံထဲကနေရာနဲ့ချီတဲ့ရွှေပြောင်းအခြေချနေထိုင်သူတွေတောက်ကြနေကထွက်လာခဲ့ကြပြီး6လမ်းသောအဝေးပြေးလမ်းမကြီးအတိုင်းဩစတြေးလျနယ်စပ်ဘက်ကိုဦးတည်သွားနေကြပါတယ်သူတို့ကိုလူလာဟာမရှိတဲ့ဟန်ဂရီနိုင်ငံအတွင်းကကလက်တီဘူရာယထားဘူရာယုံမှာဆက်မနေလို့ကြတော့တဲ့အတွက်ကီလိုမီတာ480လောက်ဝေးတဲ့ဂျာမနီနိုင်ငံဘက်ကိုချေလျင်လျှောက်ပြီးသွားနေကြတာဖြစ်ပါတယ်။အခုလိုတစ်ခုခုခုဖြစ်သွားတဲ့အတွက်သူတို့အနေနဲ့ဝမ်းသာကြောင်းနောက်တစ်ဆင့်ကတော့ဩစတြေးလျနိုင်ငံကိုရောက်ဖို့ဖြစ်ကြောင်းအသက်23နှစ်အရွယ်အိုဆာမာဆိုသူစီးရီးယားနိုင်ငံသားလူငယ်တူပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်သူတို့အဲ့ဒီလိုလမ်းဆလျှောက်လိုက်ကြတဲ့အတွက်ဟန်ဂရီအစိုးရအနေနဲ့လည်းတစုံတရာလှုပ်ဆောင်ဖို့ဖိအားပေးလိုက်တယ်လို့ဖြစ်သွားပါတယ်လမ်းလျှောက်နေကြသူ1200နဲ့ကလက်တီဘူရာမှာတခြားကျန်နေကြသူတွေဩစတြေးလျနယ်စပ်ဟက်ကက်ချိုလမ်အထီးရောက်အောင်ဟန်ဂရီအစိုးရအနေနဲ့ဘတ်စကားတွေစီစဉ်ပေးမယ်လို့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ရဲ့လက်ထောက်ကကြေညာလိုက်ပါတယ်။ဟန်ဂရီနိုင်ငံရဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်သွားမဲ့အရေးကဟန်တာတဲ့အနေနဲ့သူတို့အနေနဲ့ဘတ်စကားတွေစီစဉ်ပေးမှာဖြစ်ကြောင်းအရာရှိချုပ်ဂျေဆွန်လာဇာကပြောပါတယ်။ဩစတြေးလျကတော့ဒုက္ခသည်တွေကိုလက်ခံသွားမယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံအကြားနျူကလ িয়ার သဘောတူညီချက်ကိုထောက်ခံတဲ့အကြောင်းအီရန်ဘီဆော်ရီဘီယင်ဆော်လမန်ကသမ္မတဘရက်အိုဘားမားနဲ့သမ္မတအင်မီရော်မှာတောက်ကြနေကတွေ့ဆုံချိန်တွင်ပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်နှစ်ဦးဟာဒေသတွင်းမှာလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးစီပင်ရေးစတဲ့အချက်တွေကိုထိန်းထားဖို့လိုကြောင်းအတည်ပြုပြောကြားခဲ့တယ်လို့အင်မီရော်ကထုတ်ပြန်ခဲ့ပါတယ်။အီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်အရအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အခြေအနေမရှိအောင်တင်းတင်းကြပ်ကြပ်ကန့်သတ်ထားတာကိုလိုက်နာရမှာဖြစ်ပါတယ်။ဆော်ဒီဟာရန်ဘတ်ဖြစ်တဲ့အီရန်ရဲ့စီးပွားရေးတဟုန်တိုးတိုးတက်သွားမှာကိုလမ်းပွင့်သွားမှာဖြစ်တဲ့အတွက်ဒီသဘောတူညီချက်ပေါ်မနှစ်မြို့ကြောင်းယခင်ကထုတ်ပြောခဲ့ပူပါလေဒါဟာဆော်ဒီဘီယင်အဗ်ဒူလာကွယ်လွန်ပြီးဘီယင်ဆာမန်ဟာပြီးခဲ့တဲ့ဇန်နဝါရီလကနန်းတက်လာပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုကိုပထမအဆုံးချိန်လာရောက်ခဲ့တာပ
ါနိုင်ငံကအကြမ်းဖက်မှုတိုက်ဖျက်ရေးညွန်ပေါင်းအဖွဲ့ဖွဲ့စည်းလို့ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပြီးစီးရီးယားသမ္မတဟာလည်းမကြခင်မှာပါလီမန်ရွေးကောက်ပွဲတွေကိုကျင်းပဖို့အစဉ်အသင့်ဖြစ်နေကြောင်းနဲ့အဲ့ဒီရွေးကောက်ပွဲမှာအတိုက်ခံနေပါဝင်ရှင်ပြန်ခွင့်ပြုမယ်လို့ပြောပါတယ်အကြံဖက်သမားတွေနဲ့အစွန်းရောက်အဖွဲ့တွေကိုတိုက်ခိုက်နိုင်မဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တခုသူတို့အနေနဲ့အမှန်တကယ်ဖွဲ့စည်းလို့ကြောင်းဗလာဒီဗော့စတော့ကမှာကျင်းပတဲ့အရှေ့ပိုင်းစီးပွားရေးညီလာခံမှာသမ္မတပူတင်ကပြောကြားလိုက်တာပါအဲ့ဒီအတွက်သူအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုနဲ့တိုင်ပင်နေကြောင်းသမ္မတဘရက်အိုဘားမားနဲ့လည်းဒီကိစ္စကိုတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးပြီးဖြစ်ကြောင်းသမ္မတပူတင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့တူရကီသမ္မတရီဆက်တယ်ယက်အာဒဝမ်ဆော်ဒီအာရေဗျနိုင်ငံခေါင်းဆောင်တွေဂျော်ဒန်ဘီယင်အဗ်ဒူလာအီဂျစ်သမ္မတ အဗ်ဒယ်ဖတာအယ်စီစီအပါအဝင်တခြားကောင်းဆောင်တွေနဲ့လည်းဆွေးနွေးပြောဆိုတာပြီးဖြစ်တယ်လို့ပြောပါတယ်အဲ့လိုညွန်ပေါင်းအဖွဲ့ဖွဲ့နိုင်ရေးဟာစီးရီးယားနိုင်ငံအတွင်းကနိုင်ငံရေးအခြေအနေတွေနဲ့ဒွန်တွဲဖြစ်ပေါ်တင်တယ်လို့လည်းသမ္မတပူတင်ကပြောပါတယ်စီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာသမ္မတဘာရှားအယ်အာဆာအစိုးရထံကထွက်ပြေးကြတာမဟုတ်ဘဲ IS အစ္စလာမစ်စစ်သွေးကြွတွေရဲ့ရက်စက်ကြမ်းကြုတ်မှုကနေထွက်ပြေးနေကြတာလို့သမ္မတပူတင်ကပြောပါတယ်
IS Islamic စစ်သွေးကြောအစွန်ရောက်တဲ့ဟာ Syria နိုင်ငံအလယ်ပိုင်း Palmyra မြို့ကမျောစင်ပုံရှီဟောင်းတင်းကျိုင်းကို၃ခုဖျက်ဆီးပစ်လိုက်ပြီလို့ Syria နိုင်ငံရှီဟောင်းအမွေနစ်ဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်။ဒါအပြင်ကမ္ဘာအမွေနစ်စည်းဝင်နေရာတစ်ခုကိုဖျက်ဆီးဖို့ IS တွေစက်ပြီးလုပ်နေကြတာပါ။စစ်သွေးကြောတွေဟာပြီးခဲ့တဲ့ရက်တွေထဲမှာ AD 103ခုနှစ်ကတိဆောက်ခဲ့တဲ့LR Bell မျောစင်အပါဝင်ထင်ရှားတဲ့တင်းကျိုင်းကိုမျောစု၃ခုကိုဖျက်ဆီးပစ်ခဲ့တယ်လို့ American ခြေစိုက် Boston Tech တို့ကပြောခဲ့တဲ့ပေးပို့တဲ့ဂျိုလူဓာတ်ပုံတွေကိုအခြေခံပြီးမမော့အဗ်ဒူကာရန်ကပြောကြပါဗျ။ IS Islamic အဖွဲ့စစ်သွေးဥကြအဖွဲ့တွေဟာပြီးခဲ့တဲ့မေလကပယ်မီရာမြို့ကိုစီးရီးယားဆိုရစီကနေတင်ပိုက်ပြီးခဲ့တဲ့ကရွေချက်ရှိရှိနဲ့ဖျက်ဆီးမှုတွေတစ်ခုပြီးတစ်ခုလုပ်နေခဲ့ကြတာပါ။ဒီအရင်ကလည်း IS Islamic စစ်သွေးကြအဖွဲ့တွေဟာပယ်မီရာမြို့ရဲ့အထိမ်းမှတ်ရှီဟောင်းအဆောက်အဦများစွာရှိတဲ့အနက်ကဘဲလ်ဖျားကျောင်းအပောင်းဝင်ယောမခေခရေကတိဆောက်ခဲ့တဲ့ရှီဟောင်းဖျားကျောင်းနှစ်ခုကိုဖျက်ဆီးပစ်ခဲ့ပါဗျ။ပါမီရာမြို့ကရှီဟောင်းအမွေနှစ်နေရာတွေကိုဖျက်ဆီးပစ်နေတာဟာလူယဉ်ကျေးမှုကိုဆန့်ကျင်တဲ့တိမှုခံနိုင်စရာပြစ်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ UNESCO အဖွဲ့ရဲ့အကြီးအကဲကဒီရသက်တပတ်ရဲ့အစောပိုင်းမှာပြောကြားခဲ့ပါတယ
် UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကုလသမဂ္ဂအထွေထွေညီတကံကဖွဲ့စည်းပေးထားတဲ့ CAAC လို့ခေါ်တဲ့ကလေးတငယ်များနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာပြဋ္ဌာန်းချက်ပြည့်မီရေးအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုအတွင်းရေးမှူးချုပ်ရဲ့ CAAC အထူးကိုယ်စားလှယ်ကချမှတ်ပြဋ္ဌာန်းလိုက်ပါတယ်။စစ်ပွဲတွေရဲ့အန္တရာယ်ကနေကလေးတငယ်တွေကိုအကာအကွယ်ပေးရေးတိုးမြင့်ဆောင်ရွက်နိုင်မယ့်အစိုးပြုချက်6ချက်ကို2015ခုနှစ်အစည်းအခမ်းအနားထဲမှာအထူးကိုယ်စားလှယ်လိုင်လာဇာရူဂီကထည့်သွင်းဖော်ပြထားပြီးအဲ့ဒီအစီရင်ခံစာကိုလာမယ့်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကြီးရနဲ့ဆိုမာလီယာစတဲ့နိုင်ငံတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးအစိုးရအရာရှိတွေပဋိပက္ခတွေမှာပါဝင်ပတ်သက်သူတွေနဲ့တခြားသက်ဆိုင်သူတွေနဲ့ရဲ့ဓာတ်ရိုက်ထိတွေ့ပြောဆိုတာအဲ့ဒီအဖွဲ့အစည်းတွေကတင်ပြချက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့ကလေးစစ်သားစုဆောင်းမှုနဲ့အသုံးပြုမှုအဆုံးသတ်ရေး2012ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်အကောင့်ထဲဖော်ဆောင်မှုအခြေအနေတွေကိုအခုနှစ်ဇူလိုင်လ12ရက်ကနေ18ရက်နေ့အထိအထူးကိုယ်စားလှယ်အနေနဲ့နေပြည်တော်မန္တလေးကချင်ပြည်နယ်မြကျင်းနာမြို့တို့ကိုတွားရောက်ပြီးမြန်မာအစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အထူးကိုယ်စားလှယ်အနေနဲ့ KIA, KNU, KNI စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းကလေးစစ်သားအသုံးပြုမှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့ရရှိထားတဲ့သဘောတူညီချက်အရမြန်မာတပ်မတော်အတွင်းမှာရှိတဲ့ကလေးစစ်သားတွေရာနဲ့ချီပြီးပြန်လွတ်ပေးခဲ့တာကုလသမဂ္ဂနဲ့မြန်မာအစိုးရကြားကပူးပေါင်းဆောင်ရွက်မှုတွေအရစစ်တပ်အစအုပ်အနေနဲ့အဖွဲ့အစည်းတွေကိုပုံမှန်တိုးမြင့်စစ်ဆေးမှုတွေလှုပ်ဆောင်နိုင်တာတင်နန်းပို့ချတာတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတိုးတက်မှုတွေတစ်ဖက်မှာရှိနေပေမဲ့လည်းစစ်တပ်ထဲမှာကလေးစစ်သားတွေဆက်ရှိနေတုန်းဖြစ်ပြီးရှေ့တန်းတွေကိုလည်းပို့နေတုန်းဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်အရသာဒီအကြီးမားဆုံးထိခိုက်ဒဏ်ရာမှုတွေဖြစ်ပေါ်စေပြီးလူမှုအတိုင်းဝိုင်းအလုံးနဲ့တစ်ကမ္ဘာလုံးကမြေဒေါသဖြစ်ပေါ်မှုတွေကိုဖြစ်ပေါ်စေတဲ့အကြမ်းဖက်လုပ်ရတဲ့ကြောင့်ကလေးငယ်တွေအပေါ်မမျှမတထိခိုက်စေသလိုတခါတရံမှာဓာတ်ရိုက်ပစ်မှတ်ထားလှုပ်ဆောင်တာတွေပါရှိတယ်လို့34မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာကိုတော့ဩဂုတ်လ2014ခုနှစ်နဲ့ဇူလိုင်လ2015ခုနှစ်အကြာစစ်တမ်းကောက်ယူပြီးရေးသားခဲ့တာဖြစ်ပြီးတော့အထွေထွေညီလာခံကိုအလားတူအစီရင်ခံစာနှစ်စဉ်တင်သွင်းရတာဖြစ်ပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန်နူနတ်ဖျားကျောင်းမှာဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလွန်ခဲ့တဲ့9ရက်ကဖမ်းဆီးထားသူကိုစစ်အခြေခံစိုက်စခန်းတွင်ဖမ်းဆီးထိန်သိမ်းထားရာကနေတောက်ကြနေမှာလက်နက်ကင်အစောက်ချက်တွေခြံရံပြီးရဲတပ်ဖွဲ့လက်ကိုလွှဲပြောင်းပစ်လိုက်ပြီးဖြစ်ပါတယ်ဘုံခွဲမှုမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့မတင်ကားမှုနဲ့ဘန်ကောက်မြို့ပြင်မှာရှိတဲ့တိုက်ခန်းမှာပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခံရပြီးတဲ့နောက်သူ့ကိုပထမဦးဆုံးအကြိမ်ဖြစ်အပြင်ကိုခေါ်ထုတ်လာရလဲဖြစ်ပါတယ်သူစီကနေဘုံလုတ်တဲ့ပစ္စည်းတွေနဲ့အတူတူရကီနိုင်ငံကူလက်မှတ်အတူ200ကျော်ကိုလည်းတင်စီရရှိခဲ့တယ်လို့တရဲတပ်ဖွဲ့ကပြောပါတယ် ဒီတော့တွင်မှာအခုသတင်းပတ်အစောပိုင်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်နားမှာဖမ်းဆီးမိခဲ့တဲ့သူဟာလူ20ကျော်သေဆုံးခဲ့တဲ့ဘန်ကောက်မြို့ကဟိန်နူနတ်ဖျားကျောင်းမှာဘုံခွဲတိုက်ခိုက်သူမဖြစ်နိုင်ဘူးလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ယူဆပ်မေယာရီလီလို့ဆိုတဲ့ဒီတန်တရားရှိသူစီကနေ DNA စစ်ဆေးချက်တွေ့ရှိ DNA စစ်ဆေးတွေ့ရှိချက်တွေအရသူဟာဘုံပေါက်ကွဲတဲ့နေရာကနေရရှိတဲ့ DNA နဲ့ကိုက်ညီမှုမရှိဘူးလို့ထိုင်းအမျိုးသားရဲတပ်ဖွဲ့ရဲ့ပြောခွင့်အရာပုဂ္ဂိုလ်ပရာဝတ်တဆွန်ဘူရီကတောက်ကြနေမှာပြောလိုက်ပါတယ်။ဒါပေမဲ့ဒီမီယာရီလို့ခေါ်တဲ့ဒီပုဂ္ဂိုလ်ဟာဘုံခွဲတိုက်ခိုက်မှုနဲ့တော့တေဇာပေါက်ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။သူ့ရဲ့ DNA ကိုဘုံလုတ်တဲ့ပစ္စည်းတွေအများပြားမှာတွေ့ရှိခဲ့တယ်လို့မှတ်ချက်ပေးခဲ့ပါတယ
်။ယူကရိန်းနိုင်ငံအရှိချမ်းကတပုန်နေခြေကုပ်ယူထားတဲ့ဒေသတွေကိုလှုပ်ပိုင်ခွင့်နဲ့ပုံမပေးအပ်ဖို့ယူကရိန်းအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုက်တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြခဲ့တာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးလက်ပစ်ဘုံတလုံးပောက်ကွဲခဲ့ရကရရှိတဲ့ဒဏ်ရာတွေကြောင့်လူညုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးသွားခဲ့ပါတယ်။ဒီဖြစ်ရာကြောင့်လူပေါင်း140ကျော်ဆေးရုံတင်ထားရပြီးရဲအရာရှိတဦးကလည်းသတိမမျှော်နေဆဲဖြစ်ပါတယ်။
သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါလေရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါစေဒီမနက်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာစစ်တပ်ကနိုင်ငံရေးမှကြီးစိုးထားတာကိုစမ်းသပ်မဲ့အဓိကကြတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းအဓိကကြတဲ့ကိစ္စရက်တွေမှာတိုးတက်မှုနှေးကွေးနေမှုအပေါ်စိတ်ပြက်နေကြတဲ့တက်ကြွလှုပ်ရှားသူတွေနဲ့ចောင်းသားတွေကဒီရေးပါတဲ့ရွေးကောက်ပွဲမတိုင်ခင်သူတို့ရဲ့ဆန္ဒသဘောထားတွေမဲပေးတဲ့အခါပါလာရေးအတွက်ဆန္ဒပြင်းပြနေကြပါတယ်ဒီအကြောင်းကို VOA သတင်းတော် Steve Sanford ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကကြောရော့နောက်ခံပေးထားတဲ့လက်ရှိအာဏာရပါတီနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံပါတီအကြားအပြိုင်ကြမဲ့ရွေးကောက်ပွဲအတွက်ရန်ကုန်မြို့ကနေဆိုင်းပြင်းနေကြပြီဖြစ်ပါတယ်2010ရွေးကောက်ပွဲနောက်ပိုင်းတိုးတက်ပြောင်းလဲမှုတချို့ရှိခဲ့ပေမဲ့စစ်တပ်ကနိုင်ငံရေးကိုလက်ဝဲကြီးအုပ်ထိန်းချုပ်ထားဆဲဖြစ်ပါတယ်။ပညာရေးဥပဒေပြင်ဆင်ရေးအတွက်ဆန္ဒပြတောင်းဆိုကြတဲ့ចောင်းသားတွေကိုအစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုကိုရှဲအောင်အောင်လို့မဲဆန္ဒရှင်တွေကတော့မမေ့ကြသေးပါဘူး
။အရင်တုန်းကစစ်အစိုးရအခုလည်းရပ်သားအစိုးရအနေနဲ့ပြောင်းပြီးတော့အုပ်ချုပ်တာတက်မတော့အစိုးရအနေနဲ့အုပ်ချုပ်တာအဲ့တော့ဒီမိုကရက်တစ်ဆိုင်ကနေပြီးတော့အပြောင်းလဲလုပ်ဖို့အတွက်ပြည်သူကနေပြီးတော့မဲပေးပြီးရွေးချယ်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုထူထောင်နိုင်မယ်
။အသက်16နှစ်အရွယ်ចောင်းသားကိုထက်အောင်လိုင်းဟာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးဆန္ဒပြပွဲမှာပါဝင်ခဲ့မှုကြောင့်ဖမ်းဆီးခံရသူဖြစ်ပြီးရွေးကောက်ပွဲမှာမဲမဲ့တမာမှုတွေရှိမှာကိုစိုးရင်ပူပန်နေပါတယ်
။ဟောရှိတာပေါ့ပါစနယ်ကတော့ဒါဟာဒီမိုကရက်ကြကြအလုံးဆောင်ရမယ့်အရာတစ်ခုဖြစ်တယ်။နောက်ရွေးကောက်ပွဲဆိုတာမှာကျွန်တော်တို့ဘယ်လိုမဲပေးရမလဲ။ကျွန်တော်တို့ရဲ့နိုင်ငံတော်စနစ်ကိုနိုင်ငံရေးစနစ်ကိုဘယ်လိုမျိုးပြောင်းလဲရမယ့်နေရာလဲဆိုတာကျွန်တော်အရင်ကပြောပါတယ်။ဒီမဲပေးရတာကကျွန်တော်တို့ရဲ့အားသာချက်တစ်ချက်လိုပဲဖြစ်တယ်။ဘာကျွန်တော်တို့ဆန္ဒကိုအလေးစားထားပြီးအစိုးရအလေးစားထားပြီးလို့ထင်နေတော့ပဲ
။ DVV ဒီမိုကရက်တစ်မြန်မာအသံကထိုင်းနိုင်ငံမှာအခြေစိုက်တဲ့သတင်းတော့မှတ်တူးလစ်ထွန်းကတော့ပထမဆုံးအကြိမ်မဲပေးကြမယ့်သူတွေကအရေးပါတဲ့အခန်းကဏ္ဍမှာရှိလိမ့်မယ်လို့ပြောပါတယ်။
For the first time voters, it is really important to know who going to be the
ပထမဆုံးချိန်မဲပေးကြမယ့်သူတွေအနေနဲ့ဘယ်သူကခေါင်းဆောင်မှုပေးနိုင်မလဲလူငယ်တွေအတွက်ဘယ်သူကအကောင်းဆုံးလုပ်ပေးနိုင်မလဲဆိုတာကိုရွေးချယ်နိုင်ဖို့အရေးကြီးပါတယ
်ဒီရွေးကောက်ပွဲဟာကောင်းတဲ့ဘက်ကိုဥတီမယ်လို့အများစုကမျှော်လင့်ထားကြတဲ့အတွက်အားလုံးကမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်ပြပြခဲ့တာဖြစ်ပါလေရှင်စစ်တပ်ကနိုင်ငံရေးမှကြီးစိုးထားတာကိုစမ်းသပ်မဲ့အဓိကကြတဲ့ရွေးကောက်ပွဲလို့သုံးသပ်နေချိန်မှာပဲဒီရွေးကောက်ပွဲမှာရှင်ပြိုင်ဖို့မဲ့အမည်စရင်တင်သွင်းထားသူတွေကဘယ်နှစ်ဦးပဲခံခဲ့ရပြီလဲဆိုတာကိုဆက်ပြီးတော့ကြည့်အောင်ပါရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်း18ဦးထဲက18ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်ပါတယ်ဒီလိုပယ်ချလိုက်တာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ပါတီဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပါမယ်ရှင
်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအနေနဲ့ရခိုင်ပြည်နယ်တွင်း17နေရာရန်ကုန်တိုင်းဒေသကြီးတွင်း9နေရာစုစုပေါင်း18နေရာမှာဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စီရင်ပေးသွင်းထားတာပါအဲ့ဒီထဲမှာရခိုင်ပြည်နယ်ကသူတို့ရှင်ပြိုင်မဲ့နေရာအလုံးနဲ့ရန်ကုန်တိုင်းဒေသကြီးတွင်း6နေရာကကိုယ်စားလှယ်လောင်းတွေကိုနိုင်ငံသားဖြစ်ဖို့အတွက်လိုအပ်ချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့ခရိုင်ကော်မရှင်တွေကပေးချခဲ့တဲ့အကြောင်းမောင်းတော်ခရိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့ပါတီဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါရစေ
ပေရအကြောင်းပြချက်ကတော့ရှေးရှေးဝဝမရှိဘူးရွက်ကောက်ပွဲဥပဒေနီးဥပဒေနဲ့ညညမရှိတဲ့ချင်းပေးပါတယ်ဆိုတော့အကြောင်းပြချက်ပဲအန်ကယ်လို့သိတာလည်းရွက်ကောက်ပွဲဥပဒေမှာလာမကျန်နိုင်တဲ့လူအားလားယူသူတဲ့လူပြရမယ်လူမွေးကျင်ရခြင်းခါရလူပြရမယ်ဆောင်ထက်ကလူပြရမယ်မတရားသင်နယ်ဆက်သွယ်ရလူပြရမယ်စသည်ဖြင့်ပေါ့အန်ကယ်လို့ဒါဒီဘာတကွန်းမှာမမင်းကြီးစမူသူပြောချင်တာအန်ကယ်လို့ရဲ့မိဘများနိုင်ငံသားမဟုတ်ဘူးအမျိုးသားမပုံတင်ကံယူနေနိုင်ငံသားလို့သူတို့အသိအမှတ်မပြုံးနိုင်ဘူးဆိုတဲ့စကားပြောနေတယ
်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီလွှတ်တော်ကိုယ်စားလှယ်လောင်းအားလုံးမှာနိုင်ငံသားမပုံတင်တွေရှိနေတဲ့အတွက်လဲရွေးကောက်ပွဲမှာဥပဒေနဲ့အညီဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ဦးကျော်မင်းကဆိုပါတယ်ဒါကြောင့်အခုလိုခရိုင်ရွေးကောက်ပွဲကော်မရှင်တွေကပယ်ချတာဟာဥပဒေနဲ့မညီဘူးလို့သူကပြောပါတယ
်အမျိုးသားမပုံတင်အပြင်စီစီကပ္ပယာဆိုတော့ရှိစင်နကုနေနဘိုင်းပေါ်တဲ့ကိစ္စအဲ့တော့အဲ့ဒါကိုကျွန်တော်တို့ရခိုင်ပြည်မှာလားလူဒီကိုထုတ်ပေးတာမဟုတ်ဘူးအဲ့တော့မိဘများနိုင်ငံသားဖြစ်ကြောင်းဗာနိုင်ငံသားလက်မပြောင်းလဲအဲ့ဒါလားလက်တွဲတော့ဥပဒေနဲ့ညှို့မှုမရှိဘူးလို့ဘုရောကမြင်တယ်နောက်ပြီးတော့အမျိုးသားမကွန်တင်ရှိတဲ့နိုင်ငံသားပေါ့အဲ့ဒါရှိလို့လဲအမျိုးသားမကွန်တင်ရှိတဲ့လူတွေကိုရွေးကောက်ပွဲဝင်ခွင့်ပြုတယ်ကျွန်တော်လဲအမျိုးသားမကွန်တင်ကိုင်းတဲ့လူပဲဥပဒေမှာကွန်ပျူတာနိုင်ငံသားလက်မှတ်ဆိုလို့ကျွန်တော်တို့ရှောက်တာပါလက်တွေ့ကြမှာအဲ့ဒါနိုင်ငံသားလက်မှတ်မဟုတ်ဘူးဘိုးဘွားဘေဘင်ကထောက်တပြရမယ်ဆိုတော့ကျွန်တော်ကသက်90ရှိပြီကျွန်တော်ဘေဘင်ကနေ50တရား150ရှိတော့ပြီတရား50ရင်ကထောက်တဘယ်ကနေရှာလို့ရမလဲ
ဥကျော်မင်းကိုရိုင်းလဲမောင်းတော့ခရိုင်ကော်မရှင်ရဲ့ပယ်ချမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်မှာမနေ့ကတွားရောက်ပြီးအယူခံဝင်ထားပါတယ်အဖြေကိုတော့စက်တင်ဘာလ9ရက်နေ့မှာသိရမယ်လို့ဦးကျော်မင်းကပြောပါတယ်။ရခိုင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်တဲ့အစ္စလမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မိဘတစ်ပါးဖြစ်စေနှစ်ပါးစလုံးဖြစ်စေနိုင်ငံသားမဖြစ်သေးတဲ့အချက်မှာညှိစိုးနေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်တွေကပေးချခဲ့တာပါ။စက်တင်ဘာလ10ရက်နေ့ကလည်းမောင်းတော်ခရိုင်ကနေဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းလေးဖြစ်လက်ရှိလွှတ်တော်ကိုယ်စားလှယ်ဥရွှေမောင်ရဲ့အယူခံကိုတီထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်ဒီလိုပယ်ချခဲ့မှုကိုအာဆီယံအမတ်များအဖွဲ့ကလည်းဝေဖန်ရှုံချထားပါတယ်ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဦးကျော်မင်းကိုမေးကြည့်တော့
ကျွန်တော်ရခိုင်ပြည်ဘက်မှာပဋိပက္ခဒီစီကဟုတ်အဲတော့စီကံပေါင်းလုံးပြီးတော့ပဋိပက္ခလောက်ချင်တဲ့လူတွေစီကံရှိမယ်အဲတော့အားနေတဲ့လူကနည်းနည်းအခက်ခဲနေရင်ဆိုင်ရမယ်နဲ့အသက်ရှိပါလေ။ဒီဟာရှိတဲ့လူက19နှစ်ပုံစံမျိုးရှိနိုင်ပါလေ
။ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းကိုရိုင်းလည်းအရင်1990ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်တအုပ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ဒါပေမဲ့အရင်နောက်အဖအစ်အစိုးရကသူနဲ့သူ့မိသားစုဝင်တွေကိုပါဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင်။
မင်းကျင်းနိုင်ပြပြခဲ့တာဖြစ်ပါလေရှင်အခုလိုရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတချို့အပယ်ခံရတာပြင်ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့လဲမဲဆွယ်စည်းရုံးရမှာအကန့်အသတ်တွေကြုံနေရတာပါမဲဆွယ်စည်းရုံးမှုနဲ့စုဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲတွေဖြစ်နေစေတယ်လို့နိုင်ငံရေးပါတီတွေကပြောဆိုပါတယ်ဒါပြင်နိုင်ငံရေးပါတီတွေအနေနဲ့စုဝေးဟောပြောမဲဆွယ်တာမှာထုတ်ပြန်ထားတဲ့ညွှန်ကြားချက်အမှတ်တင့်မြင့်ဆောင်2014သို့မဟုတ်နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာရမယ့်စည်းကမ်းတွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကကြာတာရင်းနှီးကထပ်မံတတိပေးခဲ့ပါတယ်။အပြည့်စုံကို VOE သတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ရွေးကောက်ပွဲကော်မရှင်ရဲ့တတိပေးချက်ပေါ်နိုင်ငံရေးပါတီတွေကတော့မဲဆွယ်စည်းရုံးမှုတွေမှာအချိန်နေရာကန့်သတ်မှုတွေရှိနေပြီးအခက်ခဲတွေရှိနေတယ်လို့အခုလိုပြောဆိုလိုက်တာပါ။ရခိုင်အမျိုးသားပါတီကဒေါက်တာအင်းမောင်ကမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအနေနဲ့ကြုံတွေ့နေရတဲ့အခက်ခဲကိုသူကခုလိုပြောပြပါတယ
်။ဒီလားတွေကမိုးမပြတ်သေးဘူးဗျ။မိုးမပြတ်သေးလို့ကျေးလက်ဒေသတွေမှာလည်းတချို့နေရာမှာ flat ဖြစ်တာပေါ့နော်။နေရာအခက်ခဲလေးတွေပေါ့။အဲဒီမှာဘာသာရေးကိုနော်ဒီနိုင်ငံရေးမှာအသုံးမပြုရဘူး။အမအစိုးရရဲ့နော်ဒီဆောက်ဦးတွေနော်ဒီ public area တွေကိုရှောင်ရမယ်သုံးကျင်တဆိုင်ရာအနာမရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အခါမှာကျွန်တော်တို့နေရာတွေကကန့်သက်တာတွေဖြစ်လာတာပေါ့အဲဖူစီဘုံချီကဥပဒေအရလည်းရွေးကောက်ပွဲကော်မရှင်အနာကပတ်တမ်းပြင်လာဟုတ်တက်မလို့နဲ့ချစ်ဆက်ထားတဲ့အစိုးရရဲ့လက်ရှိအရှုံးပုံရန်ရကလည်းရှိတဲ့အခါမှာတက်မလို့သားတည်ရင်မိသားစုပေါ်မှာရှုံးမုံဘုံနော်ဒူရင်းပါတီရဲ့ရှုံးမုံရှိမှလည်းကျွန်တော်စိုးရင်ပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကလည်းမဲဆွယ်စည်းရုံးမှုမှာရှိနေတဲ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။ဒီရွေးကောက်ပွဲလွတ်တော်ကိုရလောင်းကြီးကြီးညာပြီး15ရက်အတွင်းမှာအတူရဲ့မဲဆန္ဒနယ်ထဲမှာသူကဒီဆောင်ရမယ့်ကိစ္စတွေကိုအစီအစဉ်ဆွဲပြီးတခါလဲတင်ရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။အဲအဲ့ဒါတွေကဒါတော်တော်ခက်တဲ့ကိစ္စပဲလေ
။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014ဟာမဲဆွယ်စည်းရုံးမှုများပြုလုပ်ဖို့အတွက်မဲဆွယ်စည်းရုံးခွင့်ကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုတင်ပြရမယ်သဘောမျိုးပါဝင်နေတဲ့အတွက်နိုင်ငံရေးပါတီအများစုကဒီညွှန်ကြားချက်ထုတ်ပြန်စဉ်ကပင်ထောက်ပြဝေဖန်မှုတွေရှိခဲ့ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာလည်းမဲဆွယ်စည်းရုံးနာမှာဥပဒေနဲ့အညီလွတ်လပ်၍တရားမျှတမှုရှိစေရန်2014ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014အပါအဝင်နိုင်ငံရေးပါတီများအားလုံးသဘောတူပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ထားခဲ့တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများကျင့်ဝတ်ကိုလိုက်နာကြဖို့ရွေးကောက်ပွဲကော်မရှင်ကထပ်မံတတိပေးထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြဖို့ပြောဆိုထားပါတယ
်။အစီတရားနဲ့ကျင့်ဝတ်နဲ့နော်တို့ဒါတွေလုပ်ကြအောင်တို့ဒါတွေမလုပ်ကြအောင်တို့ဒီလိုပြောအောင်တို့ဒီလိုမပြောကြအောင်ခဲကျင့်ဝတ်နဲ့ခဲလုပ်ကြအောင်ဆိုတော့ဒီကျင့်ဝတ်ကလည်းခဲကျင့်ဆွဲနော်ခဲကျင့်ဆွဲပြီးခဲကျင့်သဘောတူရင်ကျင့်ယူခဲကျင့်ချင်းချင်းပြန်လာလေးစားယူလုပ်ပါကျွန်တော်တို့စောင့်ကြည့်နေမယ်ဒီလောက်ပဲကျွန်တော်ပြောလိုက်ပါတယ်နော်အဲ့ဒါကျွန်တော်ဘက်ကတော့ဒီနှစ်တော်စနေပဲဖြည့်ရှုံးပြီ
ရခိုင်အမျိုးသားပါတီကထောက်ထားအင်းမောင်ကနိုင်ငံရေးပါတီတွေအနေနဲ့ဆွေးနွေးစည်းရုံးမှုမှာပုတ်ခတ်တာမဟုတ်ပေမဲ့အကြောင်းအရာတစ်ခုအပေါ်ဆွေးနွေးတာတွေရှိနိုင်ကြောင်းဒီအပေါ်မှာတိုက်ခိုက်မှုလို့မတုံ့တပ်ပဲနားလည်ပေးဖို့လိုအပ်ကြောင်းသူကခုလိုပြောပါတယ်
တပ်ပလုတာတွေမိသားစုတွေရဲ့နေကိုသက်ဆိုင်ရာတိုင်းဒေသပါတီကနေစည်းရုံးမှာပေါ့ဗျာကိုဒေတာမှရှိကြတာကိုအဲ့လိုစည်းရုံးခြင်းကိုတပ်မလို့ဖြုတ်ခွေးတွေကိုတပ်ပါပါလားဒါမျိုးမျိုးသားနိုင်ငံရေးဥဆောင်တဲ့တပ်မလို့ဆက်လုပ်ပါလားကြားနေပါလေဆိုရင်လည်းမဖြစ်တော့မြို့သားနိုင်ငံကြီးကိုဥဆောင်ပါလေဆိုရင်လည်းမဖြစ်တော့ဥဆောင်နေเจ้าကိုတက်တည်ပြဖို့လိုပြီအဲ့တော့အဲ့ဒီအလေးကိုပြောတာကတတ်မလို့ကိုပုတ်ခတ်တယ်လို့ပြောမှလားတတ်မလို့သားအမိအဖဆိုတာမျိုးနဲ့တွားနေတာကိုသူမတော့ကိုပါတီရဲ့နော်လာရီမန်းကျေးရဲ့ချက်ကိုတင်ပြတဲ့ခါမှလေခစ်တွေကတော့ဖြတ်တန်းလာတာပေါ့ဗျာအဲ့ဒီခစ်တွေကဘလို့တင်ခန်းစာယူပြီးမှဘလို့တိဆောက်မယ်ဆိုတာမျိုးကတော့ပြောရမှာပေါ့
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာစူဝေးဟော့ပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းတို့ကိုလာမယ့်စက်တင်ဘာ၈ရက်ကနေနိုဝင်ဘာ၆ရက်နေ့ထိလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့ခုချိန်ထိအချောသက်ရွေးကောက်ပွဲဝင်ရမယ့်ကိုယ်စားလှယ်လောင်းစည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကမထုတ်ပြန်နိုင်သေးပါဘူး။လျှောက်ထားသူ6000ကျော်တဲ့က80ကျော်ပဲခံရတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဝင်ရောက်ရှင်ပြိုင်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရင်းကိုတော့ဒီနေ့ထက်တိကြေညာထားခြင်းမရှိသေးပါဘူး။
ရရှိမြန်ခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကုစလေလောင်းအရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်။ဒီအတွက်ဒီကုစလေလောင်းအရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းတည်းလေးတိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email address ကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေ
။ချင်းမီဆက်သွယ်လာကြဖို့ကိုထမှန်တိုက်တွန်းပါစေရှင်အခုဆက်ပြီးတော့မလေးရှားရေပိုင်နဲ့အတွင်းနှမြုပ်ခဲ့တဲ့တရားမဝင်ရွှေပြောင်းသူတွေရဲ့ဆက်လေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုပြောပြပါအောင်မယ်တရားမဝင်အိမ်ကြီးချင်းရွှေပြောင်းချစ်ချနေထိုင်သူဒါဇင်ပေါင်းများစွာကိုမနိုင်မနှင်းတင်ဆောင်လာတယ်လို့ယူဆရတဲ့ဆက်လေဒဇင်ဟာမလေးရှားကမ်းရိုးတန်းမှာတိမ်းမောက်ပြီးနှမြုပ်ခဲ့တာကြောင့်အသက်မသေရှင်ကျန်သူတွေကိုကယ်တင်နိုင်မှုရှာဖွေရေးလုပ်ငန်းတွေကိုမလေးရှားအာဏာပိုင်တွေကတောက်ကြနေမှာအရှိန်မြင့်လှုပ်ဆောင်ခဲ့ကြပါတယ်လုံးလုံးဆယ်မှာအနည်းဆုံးလူ18ဦးသေဆုံးခဲ့ပြီလည်းဖြစ်ပါတယ်လူ80လောက်လိုက်ပါလာတယ်လို့ရေဒတ်တာဝန်ရှိသူတွေခန့်မှန်းထားတဲ့ဒီဆက်လေးဟာမလေးရှားနိုင်ငံအနောက်ပိုင်းဆာလန်ဂေါပြည်နယ်ဆာဘက်ဘာနန်ကနေအိန္ဒိယချင်းအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကိုဥတီမောင်းနှင်နေစဉ်မတော်တဆမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်ဆက်လေးမောင်းချိန်မှာပါသွားတဲ့အသက်မသေရှင်ကျန်သူတွေရဲ့ပြောဆိုမှုတွေအရခီးတွေတွေဟာအင်ဒိုနီးရှားနိုင်ငံသားတွေဖြစ်နိုင်တယ်လို့အာဏာပိုင်တွေကယုံကြည်နေကြတယ်လို့လည်းမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီ
တာဝန်ရှိသူတဦးဖြစ်တဲ့မိုဟာမက်အလီယက်ဟမ်ဒန်ကပြောဆိုခဲ့ပါတယ
်စိန်ကဒီနေ
ဒီနေ့နောက်ဆုံးချိန်ထိအသက်ရှင်လျက်တဦးနဲ့အလောင်း၃လောင်းရရှိထားပါတယ်ဒါပါရောဆိုရင်စုစုပေါင်းအသက်ရှင်တဲ့လူအယောက်20နဲ့သေဆုံးသူ18လောင်းရှိသွားပြီလို့ဟမ်ဒန်ကမလေးရှားဘာသာနဲ့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံတဝန်းကဆောက်လုပ်ရေးလုပ်ငန်းတွေစီအောင်ကြံတွေစက်ရုံတွေနဲ့အိမ်နွေးလုပ်ငန်းတွေမှာအင်ဒိုနီးရှားရွှေပြောင်းအလုပ်သမားထောင်ပေါင်းများစွာအလုပ်လုပ်ကင်နေကြပြီးတော့ဒီထက်မှတချို့ကတရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေမရှိကြပါဘူ
း
အတိမပြတ်နိုင်သေးတဲ့နောက်ဆုံးသတင်းတွေအရဆိုရင်တော့ကယ်ဆယ်ရေးသင်္ဘောပေါ်မှာအမျိုးသမီး6ယောက်နဲ့အမျိုးသား1ယောက်စုစုပေါင်း9ယောက်ရှိနေပါတယ်ဒါကြောင့်အတိမပြတ်နိုင်သေးတဲ့သေဆုံးသူစုစုပေါင်း24ဦးနဲ့အသက်ရှင်သူအယောက်20ရှိသွားပြီဖြစ်တယ်လို့မစ္စတာဟမ်ဒန်ကပြောဆိုခဲ့တာပါအသက်မသေရှင်ကျန်သူတွေကိုရှာဖွေဖို့အတွက်ရဟတ်ယင်သင်္ဘောတွေနဲ့ဆက်လေတွေနဲ့ညာလုံးပေါက်ရှာဖွေမှုတွေကိုဆက်လုပ်နေတာပါအင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကလည်းလိုအပ်ရင်မလေးရှားကိုအကူအညီပေးဖို့အသင့်ရှိနေတယ်လို့ပြောကြခဲ့ပါတယ်။တစ်ချိန်တည်းမှာပဲရွှေပြောင်းအလုပ်သမားတွေအနေနဲ့ကိုယ်နိုင်ငံကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်ကြဖို့အတွက်ကိုလည်းတရားမဝင်နေထိုင်နေကြသူတွေကိုလွတ်ငြိမ်းချမ်းသာ권ပေးမယ်လို့မလေးရှားအစိုးရကကြေညာခဲ့တာပါ။လွတ်ငြိမ်းချမ်းသာ권ကိုခံစားလိုသူတွေအနေနဲ့သက်ဆိုင်ရာတန်ရုံးတွေကိုဆက်သွယ်ကြဖို့ကိုလည်းမလေးရှားဒုဝန်ကြီးချုပ်ကပြောခဲ့ပါတယ်
။မကောputusan yang dilakukan oleh kerajaan Malaysia melalui Kementerian Dalam Negeri dan Jabatan Imigresen.
ဒီဆုံးဖြတ်ချက်ကိုပြည်ထောင်စုဝန်ကြီးဌာနကတဆင့်မလေးရှားအစိုးရကချမှတ်ခဲ့တာဖြစ်ပြီးနေရင်းပြောင်းခြင်းသူရွှေပြောင်းလုံသမားတွေအနေနဲ့တန်ယုံတွေကိုဆက်သွယ်အကြောင်းကြားနိုင်ဖို့သက်ဆိုင်ရာတန်ယုံတွေနဲ့အတူလူဝင်မှုကြီးကြပ်ရေးဌာနကလက်တွဲလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းမလေးရှားဒုဝန်ကြီးချုပ်ဇာဟစ်ဟာမီဒီကမလေးရှားဘာသာနဲ့ပြောဆိုခဲ့တာပါဒါပေမဲ့လို့လည်းမလေးရှားနိုင်ငံထဲကိုတရားမဝင်ရွှေပြောင်းလို့သမားတွေလွယ်လွယ်ကူကူနဲ့ဝင်ထွက်သွားလာနိုင်တဲ့လျှို့ဝှက်လမ်းကြောင်းတွေအများကြီးရှိတယ်လို့ဒေသခံတဦးဖြစ်တဲ့ Rosalie Moore Saruman ကပြောပါတယ
် Saya sebagai penduduk di berhampiran dengan kawasan ni lah saya berpendapat
ဒီနီနာတဝိုင်းမှာနေတဲ့သူတယောက်အနေနဲ့ပြောမယ်ဆိုရင် Pirak Silango 20စံကိုင်းဘာနန်ကံယူရန်တရှောင်းမှာလျှို့ဝှက်လမ်းကြောင်းတွေအများကြီးရှိနေတယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့ပြင်ပကိုသွားလာနိုင်ဖို့အတွက်ရွှေပြောင်းလုံသမားတွေအတွက်လွယ်ကူစေမဲ့ passport အစာ SPLP လို့ခေါ်တဲ့ခီးသွွားလက်မှတ်ဒါမှမဟုတ်တခြားစာခီးသွွားလက်မှတ်မျိုးကိုထုတ်ပေးသင့်တယ်လို့သူမြင်တဲ့အကြောင်းလဲနောက်ထပ်ဒေသခံတဦးကပြောပါတယ်
။ harus menyenangkan harus menyenangkan kepada rakyatnya
SPLP လို့ခီးသွားလက်မှတ်မျိုးတချောင်းစာခွင့်ပြုချက်မျိုးပေးလိုက်ရင်ဒီလူတွေမလေးရှားကနေလွယ်လွယ်ကူကူထွက်သွားနိုင်ပါတယ်လို့မိုရန်လီကမလေးရှားဘာသာနဲ့ပြောသွားခဲ့တာပါလူမောင်ကိုကူးတဲ့အဖွဲ့တွေအပေါ်ထိုင်းဆိုရကမေလာထဲမှာနှိမ်နှင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားမလေးရှားမြန်မာနဲ့ထိုင်းနိုင်ငံတို့မှာလူပေါင်း 4,000 ကျော်ရောက်လာတဲ့အထိအရှိတောင်အာရှဒေသမှာရွှေပြောင်းအခြေချမှုပြဿနာနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေဟာနောက်တစ်လကျော်လောက်ကြာမုတ်တုံရာသီကုန်ဆုံးတဲ့အခါကျရင်အရှိတောင်အာရှနိုင်ငံတွေစီကိုလေတွေနဲ့တွားရောက်တာအကြီးအကျယ်ပေါ်ပေါက်လာနိုင်တယ်လို့လည်းကုလသမဂ္ဂကအခန့်မှန်းထားပါတယ်
ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
စနေနေ့မနက်ခင်းစီစဉ်တွေကိုဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာဒုတိယပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ5ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါပြင်အခမဲ့နာရေးကူညီမှုအသင်းကိုထူထောင်ခဲ့သူရာမွန်မဆေဆေဆုရှင်ရုပ်ရှင်မင်းသားဦးကျော်သူရဲ့ပါရမီဖြစ်ပေဒေါ်ရွှေစည်းကွက်က
ဦးကျော်သူဟာအရန်ကိုနာမည်ကြီးနေတဲ့ရုပ်ရှင်စီရောက်ထောင်ပေါ်ပါပေါ့နော်အဲ့ဒီအချိန်မှာကျမအနေနဲ့ဆိုကျမရုပ်ရှင်ကိုဝါသနာမပောင်
းမင်းမြန်ငန်းအပြည့်စုံကိုမကြခင်တင်ဆက်ပေးမယ့်မျိုးသမီးကဏ္ဍမှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအကျင့်ပြချဆောင်မှုတန်လျာကိုချိုးဖျက်ခြင်းလို့ဆိုရမယ်Breaking Myanmar's election corruption cycle ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်မတဲ့ပုဂ္ဂိုလ်စက်တင်ဘာလ၄ရက်နေ့ဆိုရင် economywatch.com မှာဖော်ပြထားပါတယ်။ဆယ်စုနှစ်ပေါင်းများစွာအများအပြားလူလူရှုထားတဲ့ပြဿနာတွေနဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲဆိုင်ရာအကျင့်ပြတ်ခြားဆားမှုတွေနဲ့မတမာမှုဆိုင်ရာရှည်လျားတဲ့သမိုင်းကြောင်းတွေရှိထားပါတယ်လို့ဆောင်မရှင်ကအစကြေထားပါတယ်။ရွေးကောက်ပွဲဆိုင်ရာအကျင့်ပြတ်ခြားဆားမှုဟာမြန်မာအစိုးရဆက်ဆက်နဲ့အုပ်ချုပ်ရေးရဲ့ပြည်တွင်းမှာတရားဝင်မှုနဲ့လုံပိုင်ခွင့်အာဏာကိုချိန်ချောက်နေတယ်လို့စောင်းမရှင်ကရေးပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကနေအနှုတ်လက္ခဏာဆောင်ရလဒ်တွေပေါ်ထွက်လာတာမျိုးမဖြစ်စေဖို့အတွက်အကျင့်ပြတ်ချဆောင်မှုကိုထိန်းကိုကင်တွယ်ရေးအာဏာပိုင်တွေအနေနဲ့ဖြစ်နိုင်သမျှအမြန်ဆုံးလှုပ်ဆောင်တဲ့လို့စောင်းမရှင်ကအကြံပေးထားပါတယ်။မြန်မာနိုင်ငံကရွေးကောက်ပွဲတွေဟာရွေးကောက်ခံရသူတွေရဲ့အရေးချင်းတိုးတက်ဖို့အာရုံစိုက်တဲ့အစားငွေရှာတဲ့လုပ်ငန်းဖြစ်နေတယ်လို့စောင်းမရှင်ကဝေဖန်ပါတယ်။တဒနာကတော့ခရိုနီတထေးကြီးတွေဘဝကနေနိုင်ငံရေးသမားအဖြစ်အသွင်ကူးပြောင်းကြသူတွေဟာငွေကြေးအထောက်အပံ့အကူအညီတွေနဲ့အာဏာရလာနေကြတာပဲဖြစ်တယ်လို့စောင်းမရှင်ကထောက်ပြပါရယ်ရွေးကောက်ပွဲဆိုင်ရာအကျင့်ပြတ်ခြားဆားမှုနဲ့မတမာမှုတွေကိုကင်တွယ်ဖြေရှင်းတဲ့နည်းလမ်းများပြရှိပြီးအဲ့ဒီမတမာမှုတွေကိုတိတိယောက်ယောက်ကင်တွယ်လှုပ်ဆောင်ဖို့မြန်မာအာဏာပိုင်တွေအနေနဲ့အဲ့ဒီနည်းလမ်းတွေကိုအသုံးပြုသင့်ပါတယ်လို့စောင်းမရှင်ကအကြံပေးထားပါရယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့စိတ်ရှည်တီးခံမှုဒီလောက်ဆိုတော်သင့်ပြီလို့ဆိုရမယ်ခေါင်းစဉ်နဲ့အက်ဒီတာအာဘော်တပုတ်ကတော့စက်တင်ဘာလ3ရက်နေ့ဆွဲနဲ့ LATimes.com website မှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့အပြည့်အဝတန်တမန်ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုက2012ခုနှစ်မှာပြန်ထူထောင်ချိန်တုန်းကမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းမှာဖြည်းဖြည်းနဲ့မှန်မှန်လျှောက်သွားလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကအကောင်းမြင်ခဲ့ကြောင်းအက်ဒီတာအာဘော်ကိုအစချီထားပါတယ်ဒါပေမဲ့သုံးနှစ်ကြာခဲ့ပြီးချိန်သမရဥပါမာနှစ်ကြိမ်လာပြီးသွားချိန်မှာမြန်မာနိုင်ငံရဲ့ထိုးတက်မှုဟာတုံ့ဆိုင်သွားခဲ့ပါပြီတဲ့နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဆက်ပြီးဖိနှိပ်နေစေနိုင်ငံရေးလှုပ်ရှားသူတွေနဲ့သတင်းတော့တွေကိုဖမ်းဆီးတာတွေအရှိန်မြင့်လုပ်ခဲ့တယ်လို့အခြေခံဥပဒေပြင်ဆင်ရေးဆွဲဖို့ကြိုးပမ်းတာကိုလည်းတားဆီးခဲ့တယ်လို့အာဘော်ကထောက်ပြပါတယ်အများစုကနီကယ်စောင့်ကြည့်နေတဲ့အကြီးမားဆုံးရွေးကောက်ပွဲတွေကျင်းပဖို့တိတ်မလို့တော့တာနဲ့အမျှကိုယ်စလဲလောင်းတွေအနေနဲ့နိုင်ငံပိုင်မီဒီယာတွေကနေစစ်တပ်ကိုမူဝေဖန်ရဘူးလို့ပိတ်ပင်ကန့်သက်ခဲ့တယ်လို့ရေးထားပါတယ်မြန်မာနိုင်ငံဟာအိန္ဒိယနဲ့တရုတ်ကြားမှာတည်ရှိပြီးတရုတ်မြောက်ကိုရီးယားတို့နဲ့ရှေ့လျားတဲ့ဆက်ဆံရေးသမိုင်းကြောင်းရှိထားတာကြောင့်အမေရိကန်တွေမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဖော်ပြပါတယ်အဲဒီလိုအခြေအနေရှိပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ပိုပြီးခိုင်မာတဲ့ရည်တည်ချက်ယူရမယ်လို့အကြံပေးပါတယ်စီးပွားရေးတန်ခတ်ရေးယူမှုတွေကိုအချိန်မရွေးပြန်ချမှတ်နိုင်နေဆိုတာအခုမြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားဝန်ကြီးဒန်နီယယ်ရက်ဆယ်အနေနဲ့မြန်မာဆွေရတာဝန်ရှိသူတွေကိုတတိပေးခြင်းအားဖြင့်စတင်တဲ့လို့ LA Times ရဲ့ Editor အပေါ်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုကျော်ကျော်သိန်းကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။မကြခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ပေးထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်ထေးပေးရပါတယ်။ in ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ ADM အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြံ့ကြံ့ကြံ့ရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝေနေလေရဲ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
တကြိတ်တည်းတညာနဲ့ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်မနေ့ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မြို့သမီးကဏ္ဍမှာတော့အာရှနိုဘယ်ဆုလို့တင်စားကြတဲ့ Ramon Magsaysay ဆုကိုဒီနှစ်အတွက်ဆုချီးမြှင့်ခံရသူ၅ဦးနဲ့မြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့တဲ့ဆုပေးပွဲအခမ်းအနားမှာသူ့ရဲ့ဇနီးဖြစ်သူကိုလည်းကျေးဇူးတင်ထိုက်သူတွေစည်းရင်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။နာရေးကိစ္စတွေဖြစ်တဲ့အခါမှာကျန်းရေးသူမိသားစုအခက်အခဲတွေငြိမ်းဖို့အတွက်တအားသမျှကူညီပေးနေတဲ့နာရေးကူညီမှုအသင်းကို2001ခုနှစ်ကစပြီးတော့အကယ်ဒမီနှစ်ထပ်ကွန်းရုပ်ရှင်သရုပ်ဆောင်ဦးကျော်သူနဲ့ရွှေစည်းကလို့လူသိများတဲ့စနီဒေါ်မြင့်မြင့်ခင်ဖေတို့ကမတီးခဲ့ကြတာဖြစ်ပါတယ်ပါရမီဖြည့်ဘက်တယောက်အနေနဲ့ဆောင်ရွက်ခဲ့တဲ့ဒီနာရေးကူညီမှုလုပ်ငန်းတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ဒေါ်လလတန်ကအခုထုတ်လွှင့်ပေးမယ်မြို့သမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
မဆိုင်ဆိုင်စုရဲ့အပေါ်ပေါ်လေနောက်ဒီကြားရောက်ချင်းမြင့်ပေးတဲ့ဆလပိုင်းပရာကြီးကိုကြည့်ကြည့်တဲ့မြန်မာလူမျိုးတိုင်းသားပေါင်းစုံကိုလည်းကြည့်ကြည့်တဲ့နောက်ကျွန်တော်အဖေအမေကျွန်တော်ရဲ့ဆွေမျိုးနောက်ကျွန်တော်ရဲ့ပါသမီးတွေနားလည်းကိုကြည့်တဲ့အတိုင်းဒါကြည့်ကြည့်တယ်အဲနောက်တစ်ခုကတော့ကျွန်တော်ဒီလူမျိုးရေးအလုပ်တွေကိုလုပ်ဖို့တွန်းအားပေးခဲ့တဲ့ဟိုမြန်မာနိုင်ငံရဲ့အစိုးရကိုလည်းကြည့်ကြည့်တဲ့ဆိုပြီးကျွန်တော်ပြောခဲ့ပါ
Ramon Magsaysay ဆီကိုအောက်ကလ30ရက်နေ့ကဖိလစ်ပိုင်နိုင်ငံမင်ဒလန်မြို့မှာလက်ခံပြီးအခမဲ့နိုင်ကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကသူ့ဘဝမှာကျေးဇူးတင်ထိုက်တဲ့ပုံကိုယ်တွေနဲ့ပတ်သက်လို့အခုလို VOA ကိုပြောပြခဲ့ရမှာသူ့ဇနီးဖြစ်သူမင်းမြင့်ခင်ဖေခေါ်ရွှေစည်းကွက်ကိုလည်းထည့်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။လိုင်ဒေတာကော်ရီကျောင်းတက်စင်ကဖူးစာဆုံးခဲ့ကြပြီး1988ခုနှစ်မှာသူနဲ့အိမ်တောင်ကျခဲ့တဲ့ဇနီးဖြစ်သူအင်းနဲ့ခင်မွန်းတေရဲ့ပရဟိတလုပ်ငန်းတွေမှာဘယ်လိုပါရမီဖြည့်ဖို့လှုပ်ဆောင်ခဲ့ပါသလဲ
။ကျွန်တော်ခန့်လာတော့ကျမမန္တလေးမှာပြမစိုးနိုင်ပြီမှုဆက်ရှိပါတယ်။အဲ့မှာကျမအတော်ကနိုင်ကတူပါ။အဲ့ကလေးကသူတို့ကကျမတို့နဲ့နှစ်ခွဲလောက်ဆော်တယ်။အဲ့ကလေးကကျမစိတ်ဝင်စားတယ်။အဲ့မှာနောက်တော့သူတို့ကလူထုတော်မှာဦးစီးတာပေါ့နော
်။
ဆိုတော့ဒီဘက်ကဘဘဥတုခါတို့ကလည်းလှုပ်တော့မယ်ဆိုတော့အတော်ကလည်းဒီရန်ကုန်မှာဘဘဥတုခါတို့ဆက်ဥပောင်းတဲ့လောက်ကြလိမ့်မယ်။ဒီဝင်လာရင်တော့ join မလာလို့ပြောတော့အကျမမတို့ရဲ့ anniversary တကူမှာအလုံးဝသွားထည့်ရင်လည်းကျမတို့လည်းများများဆုံးဝင်ပါကြတာ
။ဆရာဦးသခွန်နေပေါ့နော်ခုလိုမျိုးခမဲ့နိုင်ကိုကြီးအတင်းဖြစ်ဖို့ပေါ့နော်ဘလို့အကြောင်းဖန်လာခဲ့ပါလဲရှင်
။ကျမတို့နိုင်ငံမှာအရင်ဆင်းရဲပါလိမ့်မယ်ဒါနေရတဲ့သေးလေးချက်ဆိုပြီးတော့သူကပြောကြတယ်လေ။တကယ်တကယ်တော့အတူပါစီက5,300လောက်ပေါ့နော်။ခြားနိုင်ငံတွေနဲ့ဆိုင်တော့မများပါဘူး။ဒါပေမဲ့ကျမတို့လူမျိုးတွေကဒီရက်မှာ1,000လောက်ဝင်တဲ့လူမျိုးတွေအများကြီးဖြစ်နေတော့အဲ့လိုလူတွေအတွက်ကြတော့အရန်ဒီနိုင်ရေးရှိက ထောင်းတယ်နိအဲ့မှာဘာမှဥဒုက္ခကလည်းသူကိုယ်တိုင်ကဆေးရုံမှာတက်နေတော့ဘီနာကလေးမှာမဲဦးကြီးတယောက်နေမကောင်းဘူးသာသမီတွေအရန်ကြီးဆိုင်တယ်ဒါပေမဲ့ဆေးရုံကမရတော့ဘူးဒီမဲဦးကြီးမဲကြီးကိုပြန်ခေါ်သွားတော့လို့ပြောလိုက်တဲ့အချိန်မှာသူကခဏလေးတက်ခီသွားငါအောင်မလို့လို့ပါလို့နဲ့ထွက်သွားပြီးလုံးဝပြန်မလာတော့အမမကတော့သူတို့ကအိမ်နာရေးဆေးရိတ်ကိုသူကြောက်တာပေါ့ပြုစုဖို့တော့သူတို့တက်နိုင်တယ်ပြုစုကိုလည်းတို့ဖွင့်မလေးပါဘူးတို့ပါဆိုလည်းနာရေးစိတ်ကိုတို့အရင်မတက်နိုင်တဲ့ခါကျတော့အဲ့မှာထားတိခဲ့လိုက်တယ်အမေအိုကြီးကအဲ့မှာအထီးကျန်စွာတည်ဆုံသွားပြီးတော့ပိုင်ရှင်မဲ့အနေနဲ့ကြိုခံလိုက်ရတယ်အဲ့ဒီမှာဘဘဥဒုက္ခကလည်းစိတ်မကောင်းဖြစ်တယ်ကျမတို့ကလည်းအဲ့ပေါ့နော်ရှင်ရတဲ့အတိုင်းဝိုင်းနေမှာညင်နေကြားနေကြတယ်အဲ့ဒီလိုမျိုးဒုက္ခတွေပေါ့ဆိုတော့အဲ့ဒါနဲ့ဘုရားဘာသာအချင်းချင်းပေါ့မလုပ်တာမရှိသေးဘူးဆိုပြီးကျမတို့စာလို့ဖြစ်တာပါ
အလူတန်းနေပေးတာတွေကတော့ကိုမြန်မာတွေကတော့ရေရောတာတွေတော့အများကြီးပဲရှိတာပေါ့နော်သူတိပင်အတုပနဲ့ပတ်သက်တယ်ဆိုပြီးလို့ရှိရင်တော့လူတွေကအမင်္ဂလာသဘောထားကြတာပေါ့နော်အဲ့ဒီတော့မတ်ရွှေစည်းကဲတို့ဒီလုပ်ငန်းစတဲ့အခါမှာပေါ့နော်အခက်အခဲတွေတော့မလွဲမသွေရင်ဆိုင်ရမယ်ထင်ပါတယ်ရှင
်ဟုတ်တယ်ကျမတို့ပထမဆုံးရင်ဆိုင်ရတော့ဗုဒ္ဓဘာသာမြန်မာလူတွေရဲ့အယူသီးမှုနဲ့သွားသွားလို့ပေါ့နော်လူတွေတန်းနေဆိုရင်တို့ကမင်္ဂလာရှိတဲ့နေရာကျက်ပြီးရှိတဲ့နေရာမြင့်မြတ်တဲ့နေရာပဲလူကျင်တော့လူတဲ့လူနေတာပေါ့လေဒါပေမဲ့ကျမတို့ကအများတန်းကျမတို့ဘက်ကသူတို့တစ်ခါမှမကြုံဘူးတဲ့ရှားပနာလုပ်ငန်းကြီးတစ်ခုလုံးကအဆအဆုံးအခမဲ့စေတနာမြတ်တာအပြည့်နဲ့အထီရောက်ဆုံးဝိုင်းပြီးကူလိုက်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းနဲ့သဘောပေါက်လာပြီးတော့အခုတော့လက်ခံလာပါပြီ
လက်တွေ့လှုပ်ဆောင်ရမှာရောဘလို့ခက်ခဲတွေတွေ့ခဲ့ရပါလိမ့်ရှင
်အဲလက်တွေ့လှုပ်ဆောင်ရမှာလဲတချို့လမ်းတွေမှာဆိုရင်လမ်းကိုမစုံအောင်မဆန်ရအောင်လို့ရှိတယ်လေဒီဘက်ကနေဝင်ပြီးဟိုဘက်ကိုပြန်꿰ထွက်လို့မရတာတချို့ဒီမှာနေပိုင်ရင်လည်းတွားရက်ရင်အခါကလေးဆိုကျမတို့ဝန်တန်းနေ driver တွေတတိနေတောင်ဆွဲထုတ်ခါရတယ်ရုံခဲ့တယ်သူတို့အင်ရှင်လာရက်လို့သွားဆိုရန်ကုန်မြို့မှာစာပနာတစ်ခုဖြစ်ရင်သုံးရက်ထားတဲ့ဇလီရရှိရလေအဲ့ဒါကိုကျမတို့ရအောင်တိုက်ချက်ခဲ့ရတယ်ဘယ်လိုဖြစ်ရလဲဆိုတော့ကျမတို့ကိုယ်တိုင်မောင်းကြည့်တဲ့အခါဆိုတော့သုံးရက်ထားရင်ကလပ်တရားအနှက်တမကောင်းတော့ဘူးပေါ့ကျမတို့ကသုံးရက်တော့အိမ်မှာမထားပါနဲ့ထားချင်ရင်ရေခဲတိုက်တစ်ခုမှထားရေခဲတိုက်မှထားကြအောင်လဲကျမတို့ကတာဝန်ယူပါမယ်အဲ့ဒါတချို့ကအယူသေးတာပေါ့နော်။တုံးရထားကိုထားမယ်လို့သူတို့ပြန်နေ။ခင်တဲ့အခါကျကျမတို့ကအဲ့ဒီတုံးရထားတဲ့ body တွေကကျမတို့မတည်တော့။အဲ့လိုထားထားပစ်ခဲ့တယ်။ထားပစ်ခဲ့တဲ့အခါကျတော့နောက်ပိုင်းကျတော့သူတို့ကလက်ခံလာတယ်ပေါ့။ခုအိမ်မှာတုံးရထားတာဟာအယူသေးမှုတက်တက်ပဲ။မထားခြင်းအပြင်တော့မှကျမရေးမြင်ရတဲ့လူတွေအလုံးရှုပ်တက်တာလေဆိုတော့သူလက်ခံသွားပြီ။ခုတော့အဲ့ဒီကလေးကပြတ်သွားပါရန်ကုန်မှာလည်းမရှိတော့ဘူ
း။ဦးမရှိစီကတို့ဒီအခမဲ့နိုင်ကူကြီးတင်းစခဲ့တာ2000တခုနှစ်ဆိုတော့ဒီဖြတ်တန်းလာခဲ့တဲ့ခရီးကိုဘယ်လိုသုံးသပ်ပါမလဲရှင်
။ခုကျော်သူဟာအရန်ကိုနာမည်ကြီးနေတဲ့လူရှင်ဇေယောထောင်ဘဝပေါ့နော်။အဲ့ဒီအချိန်မှာကျမအနေနဲ့ဆိုကျမလူရှင်ကိုဝါသနာမပါအောင်ဒါပေမဲ့သူ့ရဲ့ကြော်ကြားမှုကိုကျမတို့ဒီနိုင်ကူကြီးမှုအတင်းထောင်တဲ့အချိန်မှာအဆုံးချနိုင်ခဲ့တာကိုကျမကျေနပ်ခဲ့တယ်။အဲ့လားကြောင့်လည်းကျမတို့အတင်းကကိုယ်တော်သူတို့ဘာဥဒုက္ခတော့တိုင်းချက်မှာတော့တမ်းမြောင်တော့ပါတဲ့အတွက်တခြားဖွဲ့စည်းတွေတော့တော့လူတိပုံမြန်နေလူလည်းပိုစိတ်ဝင်စားရပေါ့နော်အဲ့ဒါနေပြီကျမတို့ဒီလိုထူထောင်ခဲ့နိုင်ခဲ့တဲ့အတွက်ကျမတို့ကျေနပ်ပါတယ်ပြီးတော့ကျမတို့ကရန်သူမိတ်ဆွေမခွဲပဲနဲ့အားလုံးကိုကူညီခဲ့တယ်အဲ့ကူညီခဲ့တဲ့အပေါ်မှာလည်းကျမတို့ပီတိတွေအများကြီးဖြစ်ရတယ်ဆိုတော့မမရရဆိုရင်ကျမ2007 September ရေးခင်းမှာဘုန်းကြီးကိုရေးကပ်မိတဲ့အတွက်ကျမခုနှစ်ရက်ဒီရေးရေးရုံမှာခေါ်ပြီးဖြည့်ဖြည့်ထားရပါတော့။ကျွန်များနေအောင်ဆိုအဲ့ဒီမှာကျမတို့စစ်စစ်ရေးရမယ်ကြ။အမတို့မှာဆက်ဆက်လက်ရှိရသားနဲ့ဘာဖြစ်လို့ရေးခင်းမျိုးမှာဝင်ပါလဲတဲ့။ကျမပြောလိုက်တယ်ကျမပါ။အမတို့မှာပတ်သက်ရှိတဲ့အတွက်ကျမတို့ကဘာပတ်မိလဲလို့။ကဘာပတ်ကြည့်ရတဲ့အခါကျတော့တစ်ချက်ဒီမိုကရေစီနိုင်ငံတွေမှာသူတို့ရဲ့အစိုးရတွေဟာသူတို့ရဲ့တိုင်းသူပြည်သားတွေကိုဘယ်လိုစောင့်ရှောက်လဲဆိုတော့မြင်တယ်လို့။မြင်တဲ့အခါကျတော့ကိုယ်နိုင်ငံမှာများဒီလိုဒီမိုကရေစီနဲ့ရမလားဆိုကျမပါမိပါတယ်လို့။ဒါပေမဲ့တော်ပါပြီလို့လူမျိုးရေးတော့လုံးချစ်စိတ်ကုန်ပါလေလို့ပြောလိုက်တော့ဘာဖြစ်လို့လဲမကျမလူမျိုးရေးဆက်လုံးနေလို့ကျမလူတွေရဲ့ဒုက္ခတွေကိုဆက်မြင်နေတာနေနေလို့ရှိရင်လို့ကျမနောက်ထပ်ဒါမျိုးပေါ့နော်ဒီမိုကရေစီရနိုင်တဲ့လမ်းကြောင်းတွေများတွေ့ရင်ကျမဝင်ပါပြီးနေအောင်မယ်လို့မပါတော့အဲ့ကြောင့်အေးမေးလေအမရဲ့အဲ့လိုတော့မလုပ်ပါနဲ့ကျမအမေရမနစ်ကစုံပါခဲ့တယ်ပေါ့အမတို့အတင်းနဲ့ခြားခဲ့တဲ့စိတ်အရှင်ပြေတယ်တဲ့အမဆက်လုံးပါဆိုတော့ကျမတို့ရဲ့အကူညီမှုဟာကုန်လုံးအတွက်ထိရောက်တာကိုမြင်ရတဲ့အတွက်ကျမအဲ့မှာလည်းချီးမြှင့်ဖြစ်ခဲ့ရပါတယ
်။ဆိုတော့မရှိစီးခဲ့ပြောလို့အခမဲ့နိုင်ရဲ့အကူညီရယူခဲ့တဲ့တမန်လူတွေအခြေအနေကိုကျမသိချင်
ပါတယ်။အခုနောက်ပိုင်းတော့နေရတဲ့တရေးချက်ဆိုတဲ့စကားလုံးကမရှိတော့ပါဘူး။ဘာလို့ဆိုတော့တည်ရင်တော့ကိုကျော်သူရှိတာပဲဆိုတာလူတိုင်းကဖြစ်သွား။ဟိုတုန်းကတော့ရှိတယ်။ဟိုတုန်းကဆိုကျမတို့ဆိုင်ဆိုင်ကြားဆိုင်ကြားရင်းနေလေသူ့ရဲ့အမေရှုံးတဲ့အချိန်မှာ तू ကသူ့အင်လေးကိုလိုက်ပေါင်မှုစူးစမ်းနေတယ်။အဘလို့လဲဆိုတဲ့ဒီမရှိဘူး။ဒါပေမဲ့ကံကောင်းစွာအဲ့ကလေးကိုတယောက်ကမြင်ပြီးတော့ကျမတို့ရှီကိုခေါ်လာပေးတယ်။ခေါ်လာပေးတဲ့အတွက်သူတပြားမှမကုန်လိုက်ဖ ೇನೆ တချို့ခွင့်ရခဲ့တယ်ပေါ့အများကြီးအဲ့လိုပေါင်းစံပြီးတော့တချို့ခွင့်ရတဲ့ဆာပနာတွေလည်းအများကြီးရှိပါတယ
်ခုလိုမျိုးလူမှုရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလေလူအင်အားကောငွေအင်အားကောလူမှအမှန်ပါပဲရှင်ဘလို့ဖြစ်ရှိနေပါလဲရှင
်ကျမတို့ကတော့ဒီနေ့တက်ပြီကျမတို့အသင်ဟာမြန်မာပြည်တွင်းနဲ့မြန်မာပြည်ပမှာရှိတဲ့မြန်မာလူမျိုးတွေတိုင်းရင်းသားလူမျိုးတွေအလုံးစုံတက်တက်နဲ့ပဲရက်တည်နေရပါဆက်လုပ်ကြရကျမတို့က fundraising လို့ခေါ်တော့ကျမတို့ဘာမှမလုပ်ဘူးပါဘူးမလုပ်ဘူးပဲနဲ့ကျမတို့ကအလုပ်ကိုပဲအထူးရောက်ဆုံးနဲ့ကျိုးရှိဆုံးကိုကျမတို့စူးစမ်းပြီးလုပ်တယ်လုပ်တဲ့အခါမှာလူတွေကဒီအသင်းဟာတကယ်ထိရောက်တဲ့အလုပ်ကိုလုပ်နေပါလားလို့မြင်လာတဲ့အချိန်မှာရှူလာကြပါတယ်အဲ့ဒီအလူငယ်တွေပဲဒီနေ့ဖြစ်ပြီးရက်တည်နေပါတယ်
မရှိကြည့်ကြတဲ့အနေနဲ့ပေါ့နော်ဒီအခမဲ့နိုင်ကူညီမှုအသင်းကိုဆောင်ရွက်ရမှာအများဆုံးထိတွေ့ရမှာကတော့မရှိစင်ရဲသားတွေဒီနဲ့ပေါ့နော်မြန်မာနိုင်ငံမှာစင်ရဲမွေးတွေမှုပပျောက်ရေးတွေဘလို့အကြံပေးခြင်းမလဲရှင
်စင်ရဲမွေးတွေမှုပပျောက်ဖို့ကုတဲ့နေရာမှာကျမအကြံပေးခြင်းတာတခုကတော့လူတွေကိုရုပ်ဝတ္ထုပစ္စည်းစင်ရဲမွေးတွေတာတခုတည်းမဟုတ်အသိဉာဏ်စင်ရဲမွေးတွေတာကိုပါကဲတင်မှဖြစ်မှာသွားနိုင်ငံမှာအသိဉာဏ်တွေပါတော်တော်လေးနှိမ့်ကြလက်ပေးလက်ယူလုပ်နေတာအသိဉာဏ်ဆွဲမွေးတင်နေရပေါ့အဲ့ဒါမလုပ်ရဘူးဆိုတကယ်မလုပ်တော့တဲ့အထူးကျွန်တော်တို့လုပ်ကြရမယ်လူရဲထင်တာဒီမိုကရေစီဆိုတာအဲလမ်းပေါ်ဆေးရုံချမ်းလို့ရမယ်ထင်ရမဟုတ်ပါဘူးတကယ်တော့တစ်ဖက်သားရဲ့အခွင့်အရေးကိုလေးစားတော့အဲ့ဒီရှင်နေတယ်ကျွန်တော်တို့လူတွေအားလုံးသိဉာဏ်တဲမှာဝင်သွားအောင်လုပ်ပေးရပါမယ်ပတ်စံတစ်ခုတည်းနဲ့သွားလို့မရပါဘူးစီပွားရေးလက်ဆောင်တဲရမယ်ဒီဘက်ကအသိဉာဏ်တွေလည်းအဲ့လိုတက်သွားအောင်လုပ်နိုင်မှာကျွန်တော်တို့အမြဲတမ်းအောင်မြင်ပါပါ။ normal ဟုတ်ရင်တော့ဆင်းမွေးရကြဆိုင်ရင်မဖြစ်နေပါဘူး
။ကျေးဇူးအများကြီးတင်ပါတယ်ရှင်။ခုလိုဆေးရှိရှင်နဲ့ရှင်းပြလို့တက်ပါ You can bend but never break me
cause it only serves to make me more determined.စနေနေ့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြအမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုသိပ္ပံတဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင
်တဘာဝဘီအန်ဒီရီချက်ရောက်တဲ့အခါမှာဘယ်လိုစီမံခန့်ခွဲရမလဲဆိုတဲ့ဤပညာရတွေနဲ့ပတ်သက်ပြီးလူပေါင်းသိန်းနဲ့ချီပြီးတည်ဆုံးခဲ့ရတဲ့2004ခုနှစ်အိန္ဒိယသမုဒ္ဒရာတွေကဆူနာမီတန်းခံရခြင်းမှာရောတောင်းနဲ့ချီပြီးတေဆုံးခဲ့ရတဲ့2008ခုနှစ်တရုတ်နိုင်ငံစီချွန်ငလျင်တန်းခံရခြင်းမှာပါကုလသမဂ္ဂ UNICEF မှာဒေသဆိုင်ရာအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဒေါက်တာဒေါ်ယင်တွေကပြောပြခဲ့ပါတယ်
ဒီကိုကြည့်တော့အိန္ဒိယတို့ရှင်းလိုက်လို့ရှိရင်ရင်းချနာကဒီတမောင်းများစွာတည်ရဆိုတာတွေ့နေမှာဒီခုခေတ်ဒီဘက်ပိုင်းရလာတဲ့ရာသီဥတုတွေကြောင်းလင်းလာတဲ့ပြင်းထန်လာတဲ့ရင်းချနာတွေပဲကိုဖြစ်လာတယ်လို့ပြောကြပြီမြေတိယုတ်ဒီမှာရောအိန္ဒိယမှာပြင်းလို့နေချာမလာတွေ့နေမှာအဲ့ဒီတစ်ချက်တည်းနဲ့ဘာပြောလို့ရလဲဆိုတော့တိုင်းပြည်တကြီးကတကယ်လုတ်ပတ်တယ်ဆိုလို့ရှိရင်သူရဲ့ပြည်သူတွေပေါ်ပေါ့လေစုံစုံဝါဝမကြရအောင်လုပ်နိုင်လေဆိုတာပြောခြင်းနဲ့အိန္ဒိယမှာရှိတဲ့စကားပုံပေါ့ No disaster no disaster ဆိုတာပထမနိုးက KNOW ဒီတဘာဝဘေးအန္တရာယ်ကိုသိရှိနားလည်ခြင်းဒီတဘာဝဘေးအန္တရာယ်ကိုကာကွယ်လို့ရတယ်မရှိတော့တာနဲ့အတူတူပဲဆိုပြောတယ်တဘာဝဒီအသိပညာကအရေးကြီးတယ်တိုင်းပြည်တစ်ပြည်မှာမြန်မာနိုင်ငံမှာအများကြီးဟိုပညာပေးဖို့လိုပါလေကြိုတင်ပြင်ဆင်မှုလို့ပြောရမှာပေါ့
ဟုတ်ကဲ့ပထမဆုံးကြိုတင်ပြင်ဆင်ဖို့လိုတယ်ပြီးတဲ့အခါမှာဤပညာပိုင်းမှာစီမံခန့်ခွဲမှုဤပညာအရေးပါတဲ့သဘောပေါ့နော
်ဟုတ်ကဲ့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စီမံခန့်ခွဲမှုကဖြစ်ကနေအောက်ကိုတုံ့ပြန်တာချက်အောက်ခြေပေါ့လေ grassroots လို့ခေါ်တယ်ကြီးရောအဆင့်ကနေအပေါ်ပြန်လို့တော့ကောင်းတယ်ဥပမာဒီဆူနာမီဖြစ်တုန်းကအင်ဒိုနီးရှားနဲ့တီရီနင်္ဂါကဆူဆူဝါခံရတယ်ဒီအိန္ဒိယနိုင်ငံရဲ့ရှေ့ဘက်တမင်နာဒုဘက်မှာရှိတဲ့ကမ်းခြေလေတော်တော်ဆူဆူဝါခံရတယ်ဒါပေမဲ့ပြန်ပြီးထူထောင်တဲ့နေရာမှာပြန်ပြီးတိဆောက်ထူထောင်တဲ့နေရာမှာအိန္ဒိယနိုင်ငံကတော်တော်လေးမြန်တယ်လို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတဘာဝဘေးအန္တရာယ်မကျရောက်ခင်ကလေးကသူကကြီးရွာအလိုက်ပေါ့တဘာဝဘေးအန္တရာယ်ကျရောက်ရင်ဘသူကဘယ်လိုလုပ်မလဲဘသူကဘယ်လိုလုပ်မလဲဆိုသူအခန်းကနေနဲ့သူအောက်ခြေမှာသူတို့ကနေကျင်ထားတယ်စီမံထားတယ်အောက်ခြေအစားပြီးစီမံရတယ်ဆိုတာပြောကြတာအရေးကြီးဆုံးကဒီ coordination ကိုခေါ်ရဲကြားမဲ့တယောက်ဒီညီနိုင်တာပေါ့လေဥမာကျမရေးဘိုင်းဆိုင်ရဆိုလေကျမရေးဘိုင်းဆိုင်ရအရင်နဲ့ပတ်သက်လို့ သမမကျေးရင်းနဲ့ပတ်သက်လို့ဆိုလို့ရှိရင်တရုတ်ကမှဘသူကပါလို့ကြဘသူကပါလို့ကြသူအခန်းကနန်းနဲ့သူတခါလေပေးပြီးသားဖြစ်ရမယ်စီမံပြီးသားဖြစ်ရမယ်နေချင်းပြီးသားဖြစ်ရမယ်ဥမာတရုတ်ပြည်မှာဆိုလို့ရှိရင်ကျောင်းကြီးတော်တော်များများပြိုသွားတယ်တချို့ကျောင်းကြီးကတော့နေချင်းထားတဲ့ကျောင်းကြီးရှိတယ်ဒီ earthquake ကျင်းလို့ခေါ်တဲ့ငင်းငင်းရင်ဖြစ်ရင်ဘယ်လိုလုပ်မလို့ဆိုတာနေချင်းထားတဲ့ကျောင်းကြီးရှိတယ်ကလေးကြီးရှိတယ်အဲ့ဒီကျောင်းကြီးမှာဆိုလို့ရှိရင်သူတို့ဘာလို့အမှန်သိတဲ့အတွက်ကြောင့်မိချင်းမှုမပြုတ်ထားတဲ့ကျောင်းကြီးနဲ့ဆိုင်သူတို့အသက်တရအများကြီးကိုကျေကျေပြစ်သွားတယ
်ဆရာအခြေကြီးတာကဒီစီမံခန့်ခွဲနိုင်မှုအတွက်အောက်ခြေရနေပြီးတော့ဆပြီးတော့လောက်ရမယ်ပြည်သူတွေကဒီလုံးဝအသိရှိထားရမယ်အဲ့လိုလုပ်တဲ့အခါမှာလည်းအချိုးတင်ကာကွယ်လာနဲ့ပြင်ဆင်လာရှိရမယ်စောစောတုန်းကပြောတဲ့အထက်မှာဒီပူပေါင်းဆောင်ရွက်ရမယ်ဆိုတာလည်းပါပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းပူပေါင်းဆောင်ရွက်ရမယ်ဆိုဒီလိုလေကျွန်တော်မြန်မာတိုင်းပြည်နယ်မှာဒီဘဝဘီအန်နေပဲဖြစ်ဖြစ်ဖြစ်တယ်ဖြစ်ဘီအန်နေတခုခုကြာရောက်ပြီးဆိုလို့ရှိရင်သူကနာနဲ့သူကြမ်းမဲ့ဒီအုပ်ပေါင်းဆောင်ရွက်ခြင်းမပြုဘဲနဲ့ဥမာဒီကျမရေးရလဲကျမရေးပေါ့လေရှောက်တယ်လို့ခေါ်တယ်တဲရီပါကြီးထိုးတာလဲသူကနာနဲ့သူလိုင်းနေဖို့နေရာကြီးဆောက်တယ်ဆိုလို့ရှိရင်ဒီတိုင်းသူကသူဆောက်သွားလို့မရဘူးကျမရေးတော့တိကျနဲ့ဒီလိုနဲ့ပူပေါင်းအောင်ဥမာခြေလေးဘလို့ဖြောင်းလုပ်မယ်ဒုက္ခတွေစခန်းလေးမှာရှင်းနေပါလေဟိုကမဖြစ်အောင်ဘလို့လုပ်မယ်အဆရှိတစ်ဖြစ်ပါလေအဲ့ဒါကြီးလုပ်ဖို့လိုတယ်နောက်တစ်ခုကလည်းခလေးတွေကြောင်းမြင်မြင်ပြန်ဖွင့်ဖို့ကအဆပေါ့လေအဲ့ဒါပူပေါင်းဆောင်ရွက်ရမယ်လို့အဲ့ဒါပြောချင်တယ်ဟိုစက်တာလို့ခေါ်ရဲဒီခဏတစ်ခုလေးလုပ်နေလို့မဖြစ်ဘူးအဲ့ဒါဘာလို့ဆိုဒီအောက်ခြေမှာတော့အလုံးဆက်ဆက်နေတယ်လေအမမဒီအာဖရိကမှာလုပ်ခဲ့တော့တချို့ဒုက္ခတွေစခန်းတွေကိုစီမံကိန်းတွေအထက်ကနေကြဆွဲတော့တချို့ဒုက္ခတွေစခန်းတွေမှာမင်းကြီးတွေလုံခြုံမှုမရှိဘူးအင်နာသွားတာကမတင်းကျင်ခံရတာလည်းပါလို့ဖြစ်တယ်လေဆိုတော့ဒီပုံစံရေးဆွဲတာကတနေနေနေကြီးနိုင်နိုင်နဲ့လုပ်ရမယ်လို့ပြောချက်ပါ
ဟုတ်ကဲ့ဒီ bait အန်ဒီရကြတော့တဲ့နေရာမှာပြန်လဲထူထောင်တဲ့နေရာမှာရောဘာတွေလုပ်ဖို့လိုပါလဲ
လေရနဲ့ကြောက်ရောက်တဲ့အခါကျတော့ဒါနိုင်ငံတိုင်းနဲ့ကြောက်ရောက်ခြင်းတကယ်ကိုအရေးပေါ်အခြေအနေပေါ့ဒီအင်္ဂလိပ်လိုတော့ acute crisis လို့ခေါ်တာပေါ့ဒါတိုင်းပြည်တိုင်းလိုလိုပဲအဲဒီတဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေဖြစ်နေတဲ့အခါကတော့ဒီစစ်တပ်ကဝင်ရတယ်အဲ့ဒါဘာကြောင့်လဲဆိုဥမာမြေကြီးတွေရွှေတဲ့ဆက်ကြီးတွေဒီတကယ်ကိုကယ်ဆယ်ရေးတွေပါကြီးကဒီပြတ်တာပဲအင်အားရှိတယ်လေအစားအသောက်ဝင်တာအစားတူပြီးမှဆိုလို့ရှိရင်ကောင်းကင်ဘောကဒီဆက်ချွန်ဝင်ရင်မှဆိုကောင်းကင်ဘောလေးချင်းနဲ့ချပဲအစားအသောက်ဒီချာမီဝင်လို့မရဘူး။များတော့အဖြစ်ဟိုမင်းရဲ့တမီးအတွင်းပေါ့လေကဲပဲရေးတွေပေါ့လေတခြားလူတွေဝင်လာလို့ရတယ်။သူစံနှုန်းနေသူရှိတယ်။ပြန်လဲတီထောက်မယ်ဆိုလို့ရှိရင်နဲ့ get back better အဲ့ဒါဗာလဲဆိုတော့ဒီကောအတိုင်းပြန်လဲတိဆောက်တာချက်တဘာဝဘေးအန္တရာယ်ကြာရောက်ခဲ့တဲ့အတွက်ကြောင့်ကို့မှာသင်္ကန်းစာတချို့ရှိဥမာချင်းပြည်နယ်မှာမြေပြိုတာလဲမြေကြီးမှာရေဘလုံးစီးလဲမြေစီးဖို့ရေထွက်ပေါက်တွေရှိရလားဟိုမြေထဲကိုသိစိတ်ဝင်မြေကပြိုကျတတ်တယ်လေဆိုအဆရှိတဲ့ဖြစ်မို့ပိုပြီးကောင်းကောင်းဖြစ်အောင်ဆောက်ပါဒီအရင်ကဒီသင်္ကန်းစာတွေကိုကြည့်ပြီးပေါ့အဲ့တော့ပြန်လဲထူထောင်တဲ့အခါမှာနိုင်ငံတကာအကူအညီရပ်တက်တာအကူအညီနေလာမယ်ဒါမျိုးတွေကြတော့ဒီပေးထားတဲ့အကူအညီတွေကိုဒီအရက်ကလူတွေဒီကျယ်ကျယ်ကြီးလုပ်တဲ့အဖွဲ့တွေနိုင်ငံတော်အစိုးရတွေပေါ့လေဘယ်လိုတုံးတယ်ဆိုတာပြည်မြင်နာမှုအပြည့်ရှိဖို့လိုတယ်ဒီအကူအညီကြောင့်ဘယ်လိုဖြစ်လဲဘာတွေကျိုးတက်တယ်လဲဆိုတဲ့ရလဒ်တွေပြည်နဲ့ပြည်သားနဲ့အသင်္ကန်းစာတွေတစ်ခုလုံးဟာပူးပေါင်းတဲ့စနစ်တစ်ခုလုံးအပ်ပါတယ်ဆိုတာပြောချင်ပါတယ
်ဒေါက်တာဒေါ်ရင်ရင်နွယ်ရဲ့ပြောကြားခြင်းလည်းပဲဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဒီကရက်လာတော့ကနိုင်ငံတကာ6နိုင်ငံနဲ့အီရန်တို့အကြရရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုအတည်ပြုမပြုဆိုတာအမေရိကန်ကွန်ဂရက်ဆွတ်တော်ကစက်တင်ဘာလကျရင်မဲခွဲပါလိမ့်မယ်သမ္မတဥပမာကတော့ဒီသဘောတူညီချက်ကိုခက်ပြက်ပြက်ကာကွယ်ပြောကြားထားပါတယ်အခုရင်ဆိုင်နေရတာဟာတန်တမန်နီလန်ကိုသုံးမလားစစ်တိုက်မလားဆိုတာကိုရွေးချယ်ကြရမယ့်ကိစ္စဖြစ်ပါတယ်မနေ့ပြန်ဖြစ်ချင်မှဖြစ်မယ်နောက်ဆုံးလားအထိကြာချင်းမှကြာမယ်လောလောဆယ်ဖြစ်နေတဲ့ကိစ္စပါလို့ခက်ပြက်ပြက်ပဲပြောကြားသွားခဲ့ပါတယ် အီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်လာမဲ့အရေးဟန်တားရမှာစီရင်နီးဟာအခုသဘောတူညီချက်လောက်မထိရောက်ပါဘူးအစ္စရေးနိုင်ငံကသုံးသက်သူတွေအပါအဝင်သုံးသက်သူတိုင်းကစီရင်ကိုသုံးရင်အီရန်နိုင်ငံရဲ့အစီအစဉ်ကိုနှစ်အနည်းငယ်လောက်ပဲဆိုင်ငံ့ထားစေမှာဖြစ်ပြီးဒါဟာအခုသဘောတူညီချက်အရကန့်တားထားနိုင်မှုရဲ့တစ်စိတ်တစ်ပိုင်းလောက်သာရှိတယ်လို့ဆိုပါတယ်ဒီသဘောတူညီချက်အရပူးတွဲဆောင်ရွက်ကြမဲ့ကိစ္စဟာနျူကလ িয়ার မပြန့်ပေါ်ရေးအတွက်စစ်ဆက်ရယူကြဘူးသမျှအခိုင်အမာဆုံးဖြစ်တယ်လို့လည်းဆိုပါတယ်ဘုံထုတ်လုပ်နိုင်တဲ့လမ်းကြောင်းတွေအလုံးကိုထောက်ပြဖြတ်တောက်ထားခြင်းအပြင်အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့အရေးကိုထာဝရဟန်တားသွားနိုင်မှာဖြစ်ပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့အရေးကြီးတဲ့လူညုံရေးကြီးမှန်းချက်တွေကတစ်ခုကိုခဲရခဲစစ်အပြင်ဘက်ကကျူးပန်းခဲ့တဲ့တန်တမန်နီလန်နဲ့ရယူနိုင်ကြတာပဲဖြစ်တယ်လို့လည်းအသံတားကဆိုပါတယ်အီရန်နိုင်ငံနဲ့ပတ်သက်တဲ့ပြဿနာတွေအလုံးဟာနျူကလ িয়ার သဘောတူညီချက်နဲ့တင်ပြည်လည်သွားမှာမဟုတ်ပါဘူးလက်ရှိအီရန်ကိုအုပ်စိုးထားသူတွေဟာအန္တရာယ်ကြီးတဲ့ဖိနှိပ်ချုပ်ချယ်သူတွေဖြစ်နေပါတယ်သူတို့အီရန်အနေနဲ့အကြမ်းဖက်ဝါဒကိုထောက်ခံအားပေးနေတဲ့ကိစ္စလူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ဒဏ်ခတ်သွားမှာဖြစ်ပါတယ်တရားမျှတမှုမရှိဘဲဖမ်းဆီးခံထားရတဲ့အမေရိကန်တွေလွှတ်ပေးဖို့အခိုင်အမာဆက်လက်လှုံ့ဆော်သွားမှာလည်းဖြစ်ပါတယ်အီရန်နိုင်ငံတချို့အစိပ်ပိုင်းတွေရဲ့အဆိုအရဒီသဘောတူညီချက်ဟာခံပြင်းဒေါသထွက်စရာရန်စတာဖြစ်တယ်ဆိုတဲ့အပြောအဆိုအပြုမူတွေကိုလည်းသမ္မတဥပမာဆုတ်ချပါတယ်။ဒါပေမဲ့အင်အားကြီးနိုင်ငံဆိုတာလာရန်စတိုင်းစိတ်လိုက်မှန်မှမတုံ့ပြန်ရဘူး။အမေရိကန်ကြားဆုံးပါစေဆိုတဲ့အီရန်သဘောထားတင်မာသူတွေကအော်ဟစ်နေတဲ့အသံဟာအီရန်ပြည်သူတွေအလုံးကသဘောတူညီတဲ့အယူဆမဟုတ်ပါဘူး။အီရန်ပြည်သူအများစုဟာသူတို့အစိုးရကိုရန်စရာမရောက်တဲ့နီလန်နဲ့ပူအကျိုးရှိတဲ့နီလန်ကိုရွေးချယ်ဖို့တိုက်တွန်းနိုင်စွမ်းရှိခဲ့ကြပါတယ်။ဒါကြောင့်လဲအခုသဘောတူညီချက်ကိုရရှိလာတာပါ။ဒီခွင့်ရေးကိုသူတို့အဆုံးချမှိုင်ခွင့်ကျုပ်တို့ပေးကြမှာဖြစ်ပါတယ်လို့လဲအိုဘားမားကပြောပါတယ်။ဒါဟာအောင်မြင်မယ်လို့အမှခံချက်မရှိပါဘူး။သို့ပေမဲ့လဲသူတို့ဘက်ကလက်ခံရင်ဒါဟာအီရန်နိုင်ငံအတွက်ကောင်းပါတယ်။အမေရိကန်ပြည်ထောင်စုအတွက်လည်းကောင်းပါတယ်။ပဒီပခါရီထူပြောတဲ့ဒီဒေသအတွက်လည်းကောင်းသလိုကဘာကြီးတစ်ခုလုံးအတွက်လည်းအကျိုးရှိပါတယ်လို့သမ္မတဥပမာပြောကြားသွားကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်တော်ရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VO ရဲ့အဖော်မဟုတ်ကြောင်းသိစေရပါတယ်ရှင် VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မြေထားဘူဒါယုံထဲကနေတခြားနေရာတွေကိုလမ်းလျှောက်ထွက်လာကြတဲ့ရွှေပြောင်းချေချနေထိုင်သူတွေကိုဟန်ဂရီအစိုးရကဘတ်စကားတွေပေါ်တင်ပေးလိုက်ပြီးဖြစ်ပါတယ်။အဲဒီဘတ်စကားတွေဟာဩစတြီးယားနေဇက်အထိဒုက္ခသည်တွေကိုခေါ်သွားမယ်လို့မျှော်လင့်ရပါတယ်။လာမယ့်နိုင်ပိုင်းအတွင်းဒုက္ခသည်ပေါင်း800ကနေ1500လောက်အထိရောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲဩစတြီးယားကြက်ချင်နီအဖွဲ့ကပြောပါတယ်။ဒုက္ခသည်တွေကိုအစစ်စစ်အမေးများမရှိသူ့နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကနေလက်ခံသွားမယ်လို့ဩစတြီးယားဝန်ကြီးချုပ်ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့စကားပြောခဲ့ပြီးတဲ့နောက်ဒုက္ခသည်တွေကိုလက်ခံမယ်ကြောင်းဆရာဝန်ကြီးကပြောလိုက်တာပါကုလသမဂ္ဂအထွေထွေညီလာခံကဖွဲ့စည်းပေးထားတဲ့ CAAC လို့ခေါ်တဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာပြဋ္ဌာန်းချက်ပြည်မီအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကချမှတ်ပြဋ္ဌာန်းလိုက်ပါတယ်အထူးကိုယ်စားလှယ်လိုင်လာဇာရူဂီကသူ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားတာကိုလာမယ့်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းသွားမှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရမှာတော့ကလေးစစ်သားတွေယာနဲ့ချီလွတ်ပေးခဲ့တာရှိပေမဲ့ကလေးစစ်သားအသုံးပြုမှုတွေဆက်ရှိနေတော့မယ်လို့ပြောပါတယ
်တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့စူပဲအတိုက်ဖြစ်ပါတယ်ကျမတို့နန္ဒချမ်းပါရှင်VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.